မင်္ဂလာပါခင်ဗျာ VOA ရဲ့အင်္ဂါညတရက်လီလိုင်းစီစဉ်ကနေကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့နောက်ပိုင်းကာလတွေမှာမြန်မာနိုင်ငံကသတင်းမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာဝေဖန်တိုက်ခိုက်တာတွေအတော်လေးများလာပြီးတော့မကြာခဏဆိုသလိုပဲစိုးစိုးရွားရွားကိုပြောဆိုထိုးနှက်တာတွေကိုလည်းတွေ့လာပါတယ်။သူတစ်ပြင်းတော့ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုကနေပြီးတော့ဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဆိုတော့ဘာကြောင့်ဒီလိုအခြေအနေမျိုးဖြစ်လာရတာပါလဲ။ဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာပါ။မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍအပေါ်သဘောထားအမြင်တွေကတော့ဘယ်လိုရှိသလဲဆွေးနွေးသွားကြပါမယ်။ပင်နိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။တဦးကတော့ရခင်က Article 19အဖွဲ့မှာ Country Manager အဖြစ်နဲ့လုပ်ကိုင်ခဲ့ဘူးပြီးတော့အခုတော့ Free Expression မြန်မာလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာအဖွဲ့ရဲ့ Director 2ဖြစ်သူမတ်ရင်ရတနာသိန်းနဲ့ကျွန်တော်တို့ American ပြည်ထောင်စု Kansas တက္ကသိုလ်မှာစာနယ်ဇင်းပညာပတ်သက်ရတဲ့ PhD ဒေါက်တာဘွဲ့အတွက်လေ့လာသင်ယူနေသူဒါကမော်ဂွန်းမဂ္ဂဇင်းရဲ့ Editor ချုပ်ဖြစ်သူကိုညာလင်းလို့ဖြစ်ပါတယ်။မတ်ရင်ရတနာသိန်းနဲ့ကိုညာလင်းနှူးစလုံးကျေးဇူးပါတယ်။ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးမတ်ရင်ရတနာသိန်းရဲ့သဘောထားမြင်နဲ့စားလိုက်ချင်ပါတယ်။အခုနကျွန်တော်ပြောသွားတဲ့အခြေအနေပေါ့ဟုတ်လားသတင်းမီဒီယာတွေနဲ့သတင်းသမားတွေအပေါ်မှာပြောရရင်တော့မုံမုံတီတီကိုအဲ့ဒီလိုမျိုးဝေဖန်ပြီးတော့တိုက်ခိုက်ထိုးနှက်ကြတာတွေကအတော်လေးများလာပါတယ်။ဘာကြောင့်ဒီအခြေအနေဖြစ်လာတယ်လို့မတ်ရင်ရတနာသိန်းယူဆပါတယ်ခင်ဗျာ။
အဲ့ဒါကတော့အဆုံးပေါ့နော်မီဒီယာဆိုတာကတော့သူ့ရဲ့ခံကဏ္ဍကအာကျွန်တော်ရဲ့အမြင်ကတော့လူတွေရဲ့အကြိုက်ကိုလိုက်ရေးရမျိုးမဟုတ်ဘဲနဲ့ဒီ watch dog ဆိုတဲ့သူ့ရဲ့အလုပ်ကိုဒီလောက်တာဖြစ်တဲ့အတွက်ခုနကတိုက်ခိုက်မှုတွေဝေဖန်မှုတွေကတော့ရှိမှာပဲပေါ့နော်ဆိုတော့အာဒီနိုင်ငံရဲ့မီဒီယာတွေမှာလည်းရှိမယ်ခြားနိုင်ငံ advanced တဲ့နိုင်ငံတွေရဲ့မီဒီယာတွေလည်းဒီဟာတော့ဒီအကျိုးသူ့ကြောင့်ခံစားရမှာပဲပေါ့နော်မရှိဘူးဆိုရင်တော့သူကတာဝန်တည်တဲ့မီဒီယာမဟုတ်ဘဲတဲ့သူက literature လို့လို့ဒီ advertising ပေါ့နော်ဒီကြော်ညာပဲလို့လို့လုပ်နေတဲ့ပုံစံမျိုးသူဖြစ်နေတယ်ပေါ့နော်ဒါပေမဲ့ဟုတ်တယ်ခုနပြောသလိုမြန်မာပြည်မှာတော့အဲဒါကတော့တိုးတိုးဝါပို့ပြီးဖြစ်လာတယ်ရခိုင်နှုန်းအားဖြင့်လည်းပို့ပြီးများလာတယ်ပေါ့နော်အဲဒါပေမဲ့ဒါကဒီမှာရှိတဲ့ပြည်သူလူထုကဟိုဆိုင်လည်းကြီးပေါ့နော်ဒီအဲရန်လိုပြီးတော့မှအမုန်းပွားတာအာပုံပြီးတော့ပြည်နိုင်ငံတွေကစိုးလို့လို့ကျွန်တော်ကတော့မြင်ရဘူးပေါ့နော်အဲကျွန်တော်တို့လူဦးရေ90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်ကောင်းမွန်ပြီးတော့မှနေ့စနစ်မှန်ကန်တဲ့ပညာရေးကိုကျွန်တော်တို့ရခဲ့ကြဘူးရခဲ့ကြတာဖြစ်တဲ့အတွက်သူတို့ကလွန်လွန်ကူကူနဲ့ပဲနည်းနည်းပြလိုက်လို့ရတယ်ဆိုတော့အခုဆိုလို့ရှိရင်လည်းတွေ့ရမှာပါဒီအစိုးရအနေနဲ့ပေါ့နော်ဒီအထူးသဖြင့်ရခိုင်ရေးခင်းနေပြီးတော့ဘာသာရေးလူမျိုးရေးတွေနဲ့ပြစ်ဆိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီစိတ်ကြီးကြီးခေါ်တဲ့ဒီအာပတင်းအမှားတွေပေါ့နော် career system ပေါ့နော်ဒီလူမျိုးရေးနဲ့ပတ်သက်တဲ့ဒီအဲဒီ ecology เนี่ยปอนะดีไฮโอ lemegria choose အဖြစ်နဲ့သုံးပြီးတဲ့ခါကျတော့မှလူတွေကိုပဲ manipulate လုပ်နေရတာတွေ့ရတယ်ပေါ့ဒါပထမအချက်ပေါ့เนาะဒါအကြောင်းကျွန်တော်တို့ဖြစ်နိုင်ခြင်းရှိတယ်အတိုးပွားလာတယ်လို့ကျွန်တော်ယူဆတယ်နောက်ချက်ကတော့ခုနကဆက်ဆက်နေတဲ့ဒီ propaganda ပါပဲ government ပေါ့เนาะအစိုးရရဲ့ propaganda တွေပေါ့เนาะဆိုတော့ဒီလိုပဲပကြံကြားလေကအဲကျွန်တော်တို့ဒီအဲလူတွေရဲ့ဒီတောင်းတဲ့ပညာရေးချိန်နဲ့ဒီ critical thinking နဲ့အဲရှိရှိမရှိရှိပေါ့နော်ဒါရှိရှိမရှိရှိသူတို့ကဝါဒဖြန့်ချိမှုကစက်ပြီးလုပ်လို့ရတယ်အခုဒီနိုင်ငံမှာဆိုလို့ရှိရင်လည်းအစိုးရမီဒီယာတွေကမြန်မာမီဒီယာအဝင်အဝိုင်းရပ်တည်မှုမှာလောက်ကြီးအောက်ထားခဲ့ဖြစ်တယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဒါဒီဒီယာအဆက်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့
ဆိုတော့တတိယအချက်အနေနဲ့ကတော့ခုနပြောသလိုမျိုးပေါ့နော်ဒီမီဒီယာတွေကမြန်မာနိုင်ငံမှာနှစ်ပေါင်းတော်ကြာကြာတကယ်မီဒီယာအဆက်မှဆိုတာမရှိဘဲနဲ့ဒီ disinformation နဲ့ propaganda တွေဒီပဲထုတ်လွှင့်နေတဲ့အစိုးရမီဒီယာကိုပဲကျွန်တော်တို့အားကိုးခဲ့ရတယ်ပေါ့နော်ဒါကြောင့်တကယ်မီဒီယာတွေအလုံးလုံးလာတဲ့အခါမှာနိုင်ငံနဲ့ဖြစ်ပျက်နေတဲ့ issue တွေပြဿနာတွေကိုအမှန်တမ်းမြင်လာရတဲ့အခါမှာပြည်သူတွေနဲ့ဆင်သာမရဘူးလို့ကျွန်တော်မြင်နေပေါ့နော်ပြည့်ခါကြတော့နောက်တစ်ခုကတော့အဲနောက်ဆုံးချက်ကတော့ဒီမီဒီယာတွေတမားတွေရဲ့ဒီလုပ်ငန်းပိုင်းဆိုင်ရာ capacity ပေါ့နော်ဒီဟာလည်းကျွန်တော်တို့အာမေကွန်ထုတ်စရာရှိတယ်ဒါပေမဲ့ဒီဟာတော့ journalist တွေကြည့်မဲ့အဖြစ်တင်လို့မရဘူးမီဒီယာတိုက်တွေကိုနှိုက်ကရပ်တည်နေရတဲ့အခက်အခဲတွေအများကြီးရှိတဲ့အချိန်တွေမှာ journalist တွေကအခြေသွင်းမြင်တဲ့အလုပ်တွေအများအားမလုပ်နိုင်ဘူးပေါ့နော
်ဥပမ
ာဆိုလို့ရှိရင်ရှိပါတယ်တိုင်းရင်းသားဒီအဲတမားတိုင်းရင်းသားဒေတာနဲ့တိုင်းရင်းသားတွေပတ်သက်ဆိုလို့ရှိရင်အာမီဒီယာရစက်တဲ့အတိုက်ကိုလိုက်ရေးတယ်သူတို့ခံစားနေရတဲ့တကယ်ဒုက္ခရောက်နေတဲ့ကိစ္စတွေပြီးတော့သူတို့ခံစားနေရတဲ့ရှင်စစ်တေးကြောင့်ကိုသိချပါတော့တကယ်ကိုလောင်ရောက်ဆောင်စားမရေးသိမ့်နိုင်ဘူးလို့သူတို့စစ်ဆွဲနေတာတွေထိုးနှက်နေတာတွေရှိရယ်ပေါ့နော
်ဒါ
ပေမဲ့အဆုံးရကကုနာပြောသလိုမျိုးတကယ် conflict area တွေမှာ essential information ကိုအမှခံစားမပေးဘဲနဲ့ media ရဲ့ဒီလုံခြုံရေးကိုအမှခံစားမပေးဘဲနဲ့ media သူဒီလိုမျိုးကောင်းကောင်းအလုံးမလုံးနိုင်ဘူးပေါ့နော
်ဆို
တော့ကျွန်တော်တို့ဒီအချက်လေးအချက်
ဟုတ်ကဲ့
ဖြစ်တယ်လို့ကျွန်တော်ဦးကျွန်တော်မြင်ပါရဲ့ရှင
်ဟုတ်ကဲ့ကိုညလင်းကရောအခုမတ်ရင်ရတနာသိန်းပြောသွားတဲ့အချက်၄ချက်ကိုသဘောတူပါလားတခုကတော့လူလူကအတိတုဒ္ဒနေနေတယ်ပေါ့လေနော်အခွင့်အလမ်းတင်ဖို့အခွင့်အလမ်းနေတယ်နောက်တစ်ခုကအစိုးရရဲ့ဝါဒဖြန့်ချီရေး တခါမီဒီယာအစ်မမရှိဘဲနဲ့စိုးရမီဒီယာတွေနဲ့ပဲကြီးပင်ခဲ့ရတာနောက်တခါမီဒီယာတွေရဲ့အကြီးအသေးပိုင်းဒီအချက်တွေကြောင့်မီဒီယာတွေမှာဝန်ထမ်းထုံးနှက်တာတွေများတယ်လို့မယင်နာလေးကအကြံဉာဏ်ယူဆပါတယ်ကိုညာလင့်တာကိုသဘောတူပါလ
ားအဲတပိတ်တပိတ်လေးတွေတော့ပိုင်းရတော့ဟိုချစ်နေတာရှိပါပဲဒါနဲ့ဟိုတခြားပိုင်းတွေရှိရတယ်ဘာပါလဲဆိုတော့ဒီအာနော်မီဒီယာသမားတွေကဒီအာသူရနဲ့ပတ်သက်ပြီးတော့ဝန်ထမ်းထုံးနှက်တာတွေရှိတာကြားတယ်ခုနောက်ပိုင်းကျွန်တော်ဒီအာဒီဆိုတော့ဒါလည်းအဲဆက်လာခင်ဗျာဒီဆိုရနဲ့ပတ်သက်ပြီးတော့ဒီမှာဆက်ကြတာရှိရတယ်အဲ့တော့စတနာကဒီအစိုးရကဟိုဒီလူကြီးကဟိုတစ်ခဲနဲ့ထောက်ခံပြီးတော့ဆက်လာတယ်ဆိုတော့ဒီအခါကျတော့ဒီအစိုးရကိုဝန်ခံထောက်ကြတဲ့ဟောသူများကစမ်းမခံနေကြတာမကြိုက်တာလည်းရှိတာပေါ့လေဆိုတော့ဒါလည်းပဲစစ်တီကအဖြစ်နဲ့ပါဝင်လို့ဖြစ်ပါတယ်နောက်တစ်ခုကတော့ဟိုအာဆိုရပြောတော့အချက်မှာပဲဟောဒီရီအာဒီစီးရီးမရှိသေးတဲ့ပြဿနာအဲ့တော့ကျွန်တော်ထင်ပါတယ်ဒါကတော့တော်တော်လေးလောက်ရမှတိစားပဲဟိုဒီကျညာချင်းဒီကရီးကပ်စီစီးမဖို့ဆိုတော့အဖြစ်နဲ့လို့ကျွန်တော်ဆက်ဆိုဒီလိုလူတက်ကြီးခွင့်ရတယ်ဆိုတာလည်းဘယ်တော့မှစားပြီးတဲ့ကာလမဟုတ်ဘူးအဲ့တော့ဒီလိုလူတက်ကြီးခွင့်ရတယ်ဆိုရင်ဟာလည်းတကယ်တမ်းကြီးတယ်ဒီပြောကလူတက်ကြီးခွင့်ရတာလည်းမဟုတ်ပါဘူးအဲ့တော့ဒီကရေနောင်းလို့ဟိုစင်စားနေရှိတော့နေတယ်ကျွန်တော်ပို့တော့နေတယ်ဆိုတာ
ဟုတ်ကဲ့ကိုညံလင်းရဲ့ဖုန်းက line မကောင်းမှုဖြစ်နေတယ်ကျွန်တော်တို့စီမှာဟိုဘေးကအတန်လေးမကြည့်ဘူးဆိုတော့ကိုညံလင်းဖုန်းကိုချလိုက်ပြီးတော့ကျွန်တော်တို့ထုတ်လို့ရမှုမဆုမှုကပြန်ခေါ်ပါမယ်နော်ဆိုတော့ကျွန်တော်ကိုညံလင်းဖုန်းကိုခေါ်နေတယ်ပြန်ပြီးတော့ကျွန်တော်တို့ထုတ်လို့ရမှုကခေါ်ဖို့ကြိုးစားနေတဲ့အချိန်မှာမယင်နာတိန်နဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးသွားကြရအောင်ပါဆိုတော့ကျွန်တော်တို့စီကိုဒီ season ဒီဆွေးနွေးခန်းတွေကျွန်တော်တို့ VA Burmese NewsFacebook ဆာမျက်နှာမှာဒီ season နဲ့ပတ်သက်လို့ကြော်ညာထားတဲ့အောက်မှာမှတ်ချက်ပေးပြီးတော့လာပြီးတော့ဆွေးနွေးကြတာရှိပါတယ်။အဲ့ဒီအထက်ကကျွန်တော်တို့ကမီဒီယာတွေကိုဆဲဆိုဝေဖန်တိုက်ခိုက်ထားတာတွေမပါကျွန်တော်တို့ကိုချီးကျူးထားတာတွေမပါအလဲအလတ်ကြတယ်လို့ယူဆတဲ့မှတ်ချက်တချို့ကျွန်တော်ထုတ်ထားတာရှိပါတယ်။အဲ့ဒီထက်ကမှတ်ချက်တစ်ခုကိုကျွန်တော်အရင်ဆုံးပြောပြပါမယ်။ဟု
တ
်ပါဘူး။အဲ့ဒါကမြင့်လွင်အောင်ဆိုးမိုးလို့ကျွန်တော်ထင်ပါတယ်။သူက AG ဆိုးမိုးလို့ရေးထားပါတယ်။အဲ့ဒီနာမည်နဲ့အကောင့်ပိုင်ရှင်ကတဲ့ဒီမှာများတဲ့ရင်ဖို့ပြဖို့အတွက်လူမျိုးနှင့်နိုင်ငံတော်အကျိုးအတွက်ရည်ရွယ်ရဲဆိုရင်အထူးအထွေစဉ်းစားဖို့လိုမယ်မထင်ပါအမှန်တိုင်းယူသားစွာဖော်ပြရဲဆိုရင်ပဲလူမျိုးနှင့်နိုင်ငံတော်အကျိုးကိုထမ်းဆောင်ပြီးသားဖြစ်မယ်လို့ယုံကြည်ပါတယ်တဲ့မှတ်ရင်ရတနာသိအဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့အမှန်တိုင်းလို့ပြောတဲ့ဟာပေါ့နော်အဲ့ဒီဟာလေးတခုတော့ကျွန်တော်အဲ့ဒီဟာကိုကျွန်တော်လက်ခံတယ်အဲ့တော့အခုကျွန်တော်တစ်ခါမှပြောချင်ရင်ကျွန်တော်တို့ဒီတိုင်းပြည်နဲ့မြန်မာလူကိုကြည့်ရမယ်ပေါ့နော်အဲ့ဒီတော့ကျွန်တော်တို့ကတိုင်းပြည်နဲ့မြန်မာကိုတိတ်ခါတာဆင်းနေတဲ့အကြောင်းအရာမျိုးတွေမသေးသားရဘူးမထုတ်ခေါ်ရဘူးပေါ့နော်ဆက်ဆက်ရေးကြရဆိုလို့ရှိရင်ဒါကတော့ဒီ international community ကကိုပို့ပြီးတော့ဒီအလေးပါလဲဘာရစ်ဖြစ်တယ်ဆိုပြီးတော့မှပြောစရာရှိရပေါ့ဆိုတော့ဒါကတော့ကျွန်တော်ကခုနကဆရာပြောလိုက်တဲ့ပေါ့နော်ကျွန်တော်ဒီ comment function ပြောလိုက်တဲ့ချက်လက်ကျွန်တော်တဘောတူလေကျွန်တော်တို့ကတိုင်းပြည်ကိုချစ်ကြတယ်လူတိုင်းချစ်မှာပဲပေါ့နော်ဂျာနယ်လစ်ပြည်နိုင်ငံသားဂျာနယ်လစ်တွေချစ်မှာလေဒါပေမဲ့ချစ်တဲ့အတွက်ပဲကျွန်တော်တို့ကပြည်သူအကျိုးစီးပွားဖြစ်တဲ့အာပြည်သူရဲ့ပြည်ပိုင်ခွင့်နဲ့ကိုပတ်သက်တဲ့ပေါ့နော်ဒီအချက်လက်ဒီမှန်ကန်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ကသတ်မှတ်လိုက်ခြင်းနဲ့ကျွန်တော်တို့ရေးသားရမှာဖြစ်တယ်ဒါကလည်းဂျာနယ်လစ်ပြန်ပေါ့နော်စာမျက်နှာပြင်လာပြီးတော့အဲနောက်တစ်ခါကျတော့ဂျာနယ်လစ်ရဲ့ code of conduct ပေါ့နော်ဒီချင်းဝင်နဲ့လည်းကိုက်ကြည့်ရပေါ့နော်ဒီတစ်ခါကျတော့ကျွန်တော်တို့ကအမှားကိုအမှားမှန်သိရဆိုလို့ရှိရင်ဒီအမှားကိုခေါ်ထုတ်ပြီးရေးသားရမှာပါအဲကျွန်တော်တို့ကအဲ့ဟာကိုမဖော်ထုတ်ခြင်းနဲ့နိုင်ငံသိခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ထိန်ချန်အထားတင်မှုပေါ့နော်ဒီတစ်ခါကျတော့ကျွန်တော်ခုနအချက်ကိုတော့ဟုတ်ကဲ့တက်ပြပါလေ
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ comment နှစ်ခုကိုတော့ဒီ Facebook မှာရေးထားတဲ့ comment နှစ်ခုနောက်ထပ်နှစ်ခုကိုတော့မနက်လောက်ဖတ်ပြပေးပါနော်
ဟုတ်ကဲ့ပါရှင်တခုကတော့ဘာချေဆိုတဲ့အကောင့်မှာသူရေးထားတာကတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်ဖြစ်ပါတယ်တဲ့ကြံတဲ့နောက်အကောင့်တခုကတော့တက်ထားဆိုတဲ့အကောင့်မှာသူကတော့သတင်းဟာအတင်းမဖြစ်ဖို့အရေးကြီးတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါဆိုတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်သတင်းဟာအတင်းမဖြစ်ဖို့အရေးကြီးပါတယ်တဲ့ကိုညာလင်းအရင်မှတ်ချက်ဒီပေါ်ဘယ်လိုသဘောရပါလဲ
သတင်းသမားရဲ့ဂုဏ်ဆိုတာကျွန်တော်တို့ဟိုဘယ်လိုမှလည်းဒီသတင်းဒီမှာဟိုပါပြန်ပါလိုက်တဲ့ကျင့်လက္ခဏာတွေကိုပြောတဲ့ခါမှာဒါကျွန်တော်အနေနဲ့ဖက်ပြလို့ရှိပါတယ်။မှန်ကန်မှုကမကဘူးကျွန်တော်တို့ဒီပေါ်မှာဟိုတောင်းယူမှုတောင်းခံမှုဆိုတာလည်းရှိရမှာပေါ့နော်။ဒါဖရင်ဖြစ်ပါလို့ကျွန်တော်ပြောကြပါတယ်။နောက်တစ်ခုကတရင်အတင်းမဖြစ်ဖို့လူတွေဆိုရင်ဟာလည်းပဲဟိုဒါလည်းဟုတ်ပါတယ်ကျွန်တော်လက်ခံတယ်ပေါ့တော့။ဟိုဒီလိုစပါကပဲပြောနေရဟိုစွတ်စွတ်ကြောက်နေတာပဲရင်းနေနေဟိုဟိုအခြေအနေမရှိဘူးဆိုလို့ရှိရင်ဟိုအများမြင်မှာဒါအတင်းဆိုပြီးတော့ဖြစ်သွားနိုင်တာရှိတာပေါ့လေ။အဲ့တော့အဲ့လိုမဖြစ်အောင်ကျွန်တော်တို့ကဟိုဟိုရရှိရဟိုကြားလိုက်တဲ့ပြင်ချက်လက်မှတ်မှန်ကျွန်တော်တို့ဒီစစ်တိုက်ခံမှုတော်တယ် ဟိုပြီးတော့ဟိုဘယ်လိုခေါ်မလဲဒီသက်ဆိုင်ရာရှူတောင်းပေါင်းပေါင်းလေးတို့ကိုကျွန်တော်ပြင်ကြပြီးလို့လုပ်တယ်ပေါ့နော်အဲ့တော့ဒီအမှတ်ချက်ခုကတော့ကျွန်တော်ဝင်ကြပါတယ
်ဟုတ်ကဲ့ခင်ဗျာ
ဝင်ကြပါတယ်
ဟုတ်ကဲ့ကျွန်တော်တို့အခုအစည်းအဝေးကို Facebook ကနေပြီးတော့ The Burmese News Facebook ကနေပြီးတော့ဓာတ်ရိုက်လွှင့်ထုတ်နေပါတယ်အဲ့ဒီမှာဥဒုဆိုတဲ့အကောင့်နာမည်နဲ့ပါရှင်ကရေးထားတာတော့မီဒီယာကိုတိုက်ခိုက်ခြင်းဒီအမှန်တရားပေါ်မှာစိုးရင်လိုပါကိုမှန်တာလို့ရင်ဘာမှတိုက်ခိုက်စရာမလိုပါဘူးတဲ့ဒါဥဒုဆိုတဲ့အကောင့်မှရှင်မှတ်ချက်ပါဆိုတော့နောက်ထပ်မှတ်ချက်တစ်ခုကတော့ Marketing Future ဖတ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒီအေယာမောင်မောင်ဆိုတဲ့အကောင့်ပါရှင်ကရေးထားတာကဝေဖန်တိုက်ခိုက်တယ်လို့ယူဆတာကတဲ့ဘာကြောင့်ဝေဖန်တိုက်ခိုက်သလဲဆိုတာကိုလူလူနဲ့ထမင်းစားနေတဲ့မီဒီယာသမားတွေကမိမိကိုယ်ကိုရှေ့ဥစွာသုံးသပ်ဝေဖန်တင်တယ်ဆိုပြီးတော့ရေးထားပါတယ်ရှင်
ဟုတ်ကဲ့လူတူးနဲ့လူတူးကလည်းပဲဝေဖန်သုံးသပ်တင်နေပေါ့လေတကားမီဒီယာသမားကိုတော့သူကထမင်းစားတဲ့မီဒီယာသမားလို့သူကအဲလူမျိုးရှေ့ကနာမဥဒေသနာလေးပါသူကထည့်ပြီးပြောထားပါတယ်ဆိုတော့ပန်းရင်ရနာတင်အဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
โอเคคณะအပေါ်မှာပေါ့နော်မတူတူပြောသွားတဲ့ကိစ္စပေါ့နော်ဒီမီဒီယာတက်ဆိုက်တယ်ဆိုတာကတော့အမှန်တရားတွေပေါ်မှာဆိုလို့ပါတကယ်မှန်တရားကရှိပြီးသားအဲဒီမှန်တရားကိုကျွန်တော်တို့လက်ခံနိုင်နေဆုံးတော့ကြောက်ကြမလို့ဆိုတာတော့ကျွန်မရဲ့ချက်ကတော့အဲသဘောလေးတူတယ်အရင်လည်းသဘောလေးကြားတယ်ပေါ့နော်ဒါလို့ဆိုခုလက်ရှိဒီမှာဖြစ်နေတာကတော့ကျွန်တော်တို့ဒီအဲဒီစစ်တပ်ကပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဒီပါဝါအနာရှိတဲ့ဒီ government ဒီ body တွေကပဲဖြစ်ဖြစ် government ရှေ့ရတယ်ဖြစ်ဖြစ်ပေါ့နော်လက်ရှိသူတို့ကတကယ်တမားတွေကတခုခုအဲကိုယ်နဲ့ပတ်သက်တဲ့အကြောင်းအရာမျိုးကို criticize လုပ်လိုက်တယ်သူတို့အုပ်ချုပ်ရေးမှန်တိုင်ပေါ့နော်အဓိကတော့အုပ်ချုပ်ရေးမှန်တိုင်ကိုသူကမိမဆိုးပြလိုက်တယ် criticize လုပ်လိုက်တယ်ဆိုလို့ရှိရင်လည်းသူတို့တွေကဟိုတော့အဖြစ်ပေးတာလေးပါလေပေါ့နော်ရှိနေတယ် oppress လုပ်တဲ့ဟာလေးအများကြီးရှိနေတယ်ဆိုတဲ့ခါကျတော့တကယ်တမ်းကသူတို့ကမှန်တယ်ဆိုလို့ရှိရင်ဒီကိစ္စဘာမှတောက်ပြမလို့ပေါ့နော်ဆိုတဲ့ခါကျတော့ဒီလိုမျိုးပါပဲဒီခိုင်မာဖြစ်သွားတဲ့ဒီ sensitive ဖြစ်တဲ့ကိစ္စမျိုးဆိုလို့ရှိရင်လည်းဒီတိုင်းလည်းအဲကိုမှန်တာလုပ်ခဲ့တယ်ဆိုလို့ရှိရင်တော့ဘာမှတောက်ပြမလို့ပေါ့နော်ကိုဘက်ကဖြစ်နေတခုခုကုန်းကွယ်ထားတဲ့အခါမှာတော့ကျွန်တော်တို့ကမီဒီယာသမားတွေတကယ် watch dog တွေကျွန်တော်လိုက်ပြီးအဖြစ်ပေးရတယ်စံစာလုပ်ရတယ်ဆိုင်းလာလုပ်ရတာမျိုးတွေရှိတယ်ပေါ့နော်နောက်ကတော့နောက်တစ်ယောက်ပြောတာဟုတ်အင်္ဂါမမောင်ဆိုလားဒီကတော့ပိတ်တော့
အေးရမောင်မောင်ပါ
ကျွန်တော်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော
့ဟုတ်ကဲ့ဆက်ပြောပါမယ်ရနော်ဒီမင်းရနော်ဒီ
ဟုတ်အဲကျွန်တော်ရဲ့ကိစ္စနဲ့ပတ်သက်ပြီးရောပေါ့နော်ကျွန်တော်ဘယ်လိုမြင်လဲဆိုတဲ့အခါကျတော့မီဒီယာကိုကျွန်တော်ခုနအချက်မှပြောခဲ့သလိုပေါ့နော်ကျွန်တော်တို့မီဒီယာတကယ်အစ်စ်အမှန်တကယ်အလုံးလုံးတဲ့မီဒီယာတွေကိုကျွန်တော်တို့အခုမှတကယ်တွေ့ဘူးလားအခုမှရှိတာဆိုမကြသေးဘူးကျွန်တော်တို့2012ကအဲ17ကမှကျွန်တော်တို့ကဒီ free publication censorship ဆိုတဲ့ဟာကျွန်တော်တို့လွတ်မြောက်တာပေါ့နော်လွတ်မြောက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတကယ်မီဒီယာအလုံးလုံးတဲ့ပုံနေကျွန်တော်ဒီမိုကရေစီစံနှုန်းနေနဲ့ဟိုပရိုဂရမ်ကိုရှင်းပါရသေးတဲ့အခါမှာဒါခုနပြောတဲ့ပြဿနာမျိုးအမြင်မျိုးဖြစ်လာတယ်လို့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့မီဒီယာကအမြဲတမ်းလူတိုင်းလူတိုင်းအတိုက်တော့ဖြစ်နေမှာမဟုတ်ဘူးပေါ့နော်အဲဒီတစ်ချို့ drug ကတော့ကြိုက်နေတိုက်နေတစ်ချို့ drug ကတော့ခိုင်းခါမယ်ပေါ့နော်မီဒီယာကတော့ခါခါချူချူသူ့လို့ကိုသူလုံးရမှာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့မီဒီယာဆိုတာရတာဆုံးပေးတဲ့သဘောလို့ကျွန်တော်နားလဲပါတယ်အခု Facebook Live မှာပါပဲပေါ်လူဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာပိုင်ရှင်တွေကခရိုနီတွေများပြီးတဦးတစ်ဖွဲ့အတွက်ရေးပေးနေကြတာကြောင့်လူလူကမီဒီယာပေါ်အယုံကြည်မရှိတာဖြစ်ပါတယ်တဲ့ပြည်သူသိတဲ့တဲ့သတင်းတချို့ကိုသူကအင်္ဂလိပ်လိုရေးထားပါတယ် omit လုပ်လို့ရှိတယ်ဆိုတော့ခြံထားလို့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ဒီလိုအချိန်မျိုးမှာမီဒီယာကိုလူလူကဆဲဆိုကြတာတွေ့ရပါတယ်ဆိုတော့ကိုဉဏ်လင်းရေမီဒီယာပိုင်ရှင်တွေကခရိုနီတွေများတယ်ဆိုတာမှန်ပါသလားသတင်းတွေကိုခြံထားတယ်ထုတ်တာတွေထည့်ကြမှာထည့်တယ်ထည့်ကြတဲ့သတင်းတွေထည့်တယ်ဆိုတာရောဘလောက်အတိုင်းအတာဒီမှန်ပါတယ်ကိုဉဏ်လင်းဘယ်လိုသဘောရလဲ
အဟုတ်ကဲ့ဟုတ်ဒီခရိုနီတွေများတယ်ဆိုတာကတော့ဟိုအဲ့လိုတော့မဟုတ်ကြဟိုတခုလို့ရှိရပါဘူးတကယ်မီဒီယာဟိုဟာပေါ့ဒီအင်္ဂါကြီးတဲ့မီဒီယာတွေနဲ့ပန်ရှင်နေတော့မှာတော့သူတို့ဒီဟိုအရင်သူရနဲ့ဟာပေါ့ဒီလိုကွန်မန်ဒီတွေအင်္ဂါကြီးတွေရှိတယ်ဆိုတော့ဒါလည်းရှိနေမှာတယ်ဒါပေမဲ့တခုရှိတော့ကဟိုမီဒီယာကဟိုတုံးတစ်ဖက်အဲ့အတွက်ဒီလိုကြီးရတဲ့ဆောင်တွေအဲ့လိုတော့မဟုတ်ပါဘူးဒါကြမ်းကြည့်တဲ့မှာလို့ရှိရင်ပုံမှန်မီဒီယာပဲကြည့်ကြည့်ပုံမှန်မီဒီယာပဲကြည့်ကြည့်ဒါတော့ကက်စင်ချန်နယ်ပဲကြည့်ကြည့်အဲ့တော့သူတို့ဒီတက်ဆန်းတည်းတော့ဟိုဘယ်လိုခေါ်မလဲဒီအရှုဆောင်ဟိုဘာ issue တောင်းတာတော်တော်များများကိုသူတို့ဒီဟောပြပြနေမှုကြိုးစားနေကြတော့ကျွန်တော်တွေ့ရပါလိမ့်မယ်အဲ့တော့နောက်တစ်ခုကအကျိုးအရကိုဟိုဘယ်လိုခေါ်မလဲဟိုအလေးပေးပြီးတချို့အရကျတော့ဟိုဘယ်လိုခေါ်မလဲဟောပြဘူးဆိုတဲ့ဟာမျိုးတွေလည်းပဲဒါလည်းတကယ်တော့အဲ့ဒီဘာမျိုးလဲပြနေမှာတော့ရှိကောင်းရှိပါလေကအဲ့တော့မီဒီယာရဲ့သဘောမှလည်းပဲသူကပြစ်မှတ်ထားတဲ့ဟိုပေးတရဲ့ဝတ်သိမ်းစားမှုနဲ့ဟိုပိုပပီးတဲ့ဟာတွေကိုအလေးပြရတဲ့အနေထားတွေမှာရှိတဲ့ခါတချို့ချော်ရည်ကြတော့သူကဟိုတောင်းပြီးကြီးပြီးတချို့အားတွေကိုဟိုဘယ်လိုခေါ်မလဲတောင်းပြီးမင်းကြီးဖြစ်လာရဲ့ရှိတယ်ပေါ့လေဘာလို့လဲဆိုတော့သူရဲ့ဒီပြစ်မှတ်ထားတဲ့ပေးတနဲ့တော်တော်သွားတဲ့ ဒီဘုကမင်းမူဝါဒပေါ်မှာမူတည်ပြီးတော့အဲ့ဒါကိုချတော့တာရှိတယ်ဗျ။အဲ့တော့ပြောရရင်တော့ဗင်မီဒီယာပရိသီမှာမှဟိုစဉ်းလုံးချောဆိုတော့မရှိပါဘူး။ဒီမှာအားမကျတဲ့လည်းရှိပါတယ်။အဲ့တော့ဟိုတခုရှိတာကဟိုတနင်္ဂနွေကိုချန့်ကျက်သွားနေတဲ့မီဒီယာတွေကကျတော့ညစာအတင်းတော့ဒီဟိုပေါ့ရန်ကုန်မန္တလေးလိုမျိုးတနင်္ဂနွေကိုစဉ်းစားနေရှိနေတယ်။ဥစားပင်းရပြီးတော့ဟိုဘယ်ကောင်လဲဆန္ဒပြင်းနေတဲ့အတိုင်းဒီမှာဖြစ်နေတဲ့တချို့ကိစ္စတွေကိုသူတို့မပေါ်ပြနိုင်တဲ့အတိုင်းဒါလည်းရှိပါတယ်။အဲ့လိုမပေါ်ပြနိုင်လို့လည်းဒီမီဒီယာတွေကဒါဒီဂျင်းတွေဒီတိုင်းတွေကြီးတွေလက်ပြထားတယ်လည်းပြောလို့မရကြပါဘူး။ဟိုအဲ့တက်တက်ဆိုင်ရာဒီနေ့ကိုင်းစားကြည့်ရမှာရှိတဲ့အင်းကြီးရတယ်လေဒီကစုံနာဘရူဒီတာအကြောင်းကိုပေါ်ပြပြနေတာရှိတယ်။အဲ့တော့သူရှိတာကမင်းဗင်ဂျီယာမှာတနင်္ဂနွေစိတ်ဆောက်ကိုစိတ်ဆက်ဆက်နဲ့ပေါ်ပြပြနေတဲ့အခါမျိုးတော့ဟိုသူရှိပေးဘူး။ဟိုအားလုံးကရှိပြီးကျွန်တော်ကတကယ်တကယ်ကျတော့ဟိုအဲ့လိုဖြစ်နေပါပေးလို့မပြောပါဘူး
။ဟုတ်ကဲ့။နောက်ထပ် comment လေးတွေကျွန်တော်ဆက်ဖတ်ပြပါဦးမယ်ကျွန်တော်တို့ live ထွက်နေတဲ့ထင်ပါပဲလာပို့ထားတာပါ။စိုးဝင်းဆိုတဲ့အကောင့်ပိုင်ရှင်ကကိုကောင်းမယ်ပြောနေကြတာများတယ်။မကြိုက်တဲ့လူစုဖိကြီးကြတာများတယ်။ကျင့်ဖို့အတိုင်းသာလို့ဘာမှပြောစရာမလိုပါဘူးတဲ့ဒါကုနာဆွေးနွေးပါတဲ့ထင်ပါလေဒီအကြောင်းပါပါတယ်။ဘာကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတရင်သမားတွေကတရင်ကိုအမှန်ချပြဖို့ပဲလိုပါတယ်တဲ့ဒါလည်းပဲတရင်သမားတွေနဲ့သဘောမတူစရာအကြောင်းမရှိဘူးလို့ကျွန်တော်ယူဆပါတယ်။မင်းဒုက္ခဆိုလို့ဆိုတဲ့အကောင့်ပိုင်ရှင်ကမီဒီယာတွေကိုအမုန်းပွားကြတယ်ဝိုင်းတက်ခိုက်ကြတယ်ဆိုတာအမှန်တရားကိုမလိုလားပဲ။တခြားပြည်နယ်တွေမှာမဟုတ်တာလုပ်တဲ့အရာတွေကိုဖုံးကွယ်ခြင်းနဲ့အစိုးရနဲ့စစ်တပ်အတိုင်းဝိုင်းကဝေဖန်တိုက်ခိုက်ကြတာအမှန်တရားတန်ဖိုးထားမျက်နှိုးတဲ့ပြည်သူတွေကတော့မတိုက်ခိုက်မုန်းပါဘူးမြန်မာနိုင်ငံမှာအမှန်တရားနဲ့ပြည်သူ့ဘက်ကရက်တည်တဲ့မီဒီယာကတော့အမြဲတိုက်ခိုက်ခံရမှာပဲတဲ့ကျွန်တော်ရေးပါတယ်တခါနောက်ထပ်မှတ်ချက်တစ်ခုကတော့ကျွန်တော်တို့အစောပိုင်းပို့ထားတဲ့မှတ်ချက်ကိုတော့မှတ်နှမ်းလောက်မှဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ရှင်သူအကောင့်နာမည်ကတော့စင်ဝါစင်ဝါလို့ခေါ်ပါတယ်ကျွန်မအတန်ထွက်တာမှန်တယ်လို့ထင်ပါတယ်ရှင်အမျိုးသားရေးအဖွဲ့တွေစွန့်အားရှင်များအဖွဲ့တွေအမည်မသိသတင်းမီဒီယာခေါင်းစဉ်တစ်ခုခုတက်ပြီးတော့ဗမာတပ်မတော်ရဲ့လူတွေကိုတိုက်ခိုက်တာဖြစ်ပါတယ်တဲ့အမှန်လူသိများသောသတင်းမီဒီယာများကိုတိုက်ခိုက်တာမကားတဲ့ဒေသခံတိုင်းရင်းသားပြည်နယ်တို့မှလည်းနှီးပေါင်းစုံဖြင့်တိုက်ခိုက်ခံရပါတယ်လို့ရေးပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဗမာတပ်မတော်ရဲ့လူတွေတိုက်ခိုက်တာဖြစ်ပါတယ်လို့သူကရေးထားပါတယ်ဆိုတော့မန်းကြီးရဲနာသိဒီဒီမှာရေးထားတဲ့ရေးထားချက်ကိုကျွန်တော်နားလည်တာကတနည်းအားဖြင့်ဆိုရင်ဒီပြောရရင်ကျွန်တော်တို့အင်တာနက်အခေါ်ရဆိုရင် troll ပေါ့လေတမင်ရည်ရွယ်ချက်နဲ့ဟလာမီဒီယာတွေကိုလူလူကအမြင်တိမ်းဆောင်းအောင်လူလူကအမုန်းပွားအောင်တမင်ရည်ရွယ်ချက်နဲ့ကိုအကွက်ချပြီးတော့လုံနေတဲ့လူတွေရှိတယ်ဆိုတဲ့ပုံစံမျိုးအုပ်စုမျိုးရှိတဲ့အုပ်စုတွေရှိတဲ့လိုပုံစံမျိုးရေးလို့ကျွန်တော်နားလဲပါတယ်မတ်ရင်ရနာသိအဲ့ဒါကိုဘယ်လိုနားလဲပါလဲ
အာဟုတ်ကဲ့ကျွန်တော်ကတော့ဒီမီဒီယာကိုအမြင်စားလာဖို့ပေါ့နော်ကျွန်တော်ခုနအထက်မှာလည်းပြောတယ်လူတို့က quality educated ဖြစ်တဲ့အချိန်မှာသူတို့ကလွယ်လွယ်ကူကူနဲ့ဒါအလွယ်သုံးလို့ရတယ်ပေါ့နော် manipulate လုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအချိန်မှာဆိုရပုံရလေးပါကတော့ fake news ခုနပြော resistance လို့ဟာမျိုးလေးပေါ့နော်တခါတည်းနှစ်မျိုးရှိတယ်တစ်ခုကတော့ဒီဟိုခုနပြောဒီ systematic campaign တွေပေါ့နော်ဒီ social media ပေါ်မှာပဲသူတို့ဒီ group like ရှိမယ် out group like ရှိမယ်ဟိုကတစ်ခုအဲတင်းတစ်ခုတက်ပြီးဆိုတာနဲ့အဲ့ဒီတင်းအောက်မှာဆိုင်ဆိုင်ဆိုင်ရာ emotionally comment တွေတော့ negativity တွေရေးတဲ့ဟာမျိုးတွေတယောက်ရေးတဲ့ဟာတယောက်က copy ကူး copy paste လုပ်တဲ့ဟာမျိုးတွေပေါ့နော်ဒါရင်ကျွန်တော်တို့ဒီ social media monitoring လုပ်နေတဲ့ group တွေကနေပြီးတော့မှသူတို့ဆိုရင်အများကြီးပုံမြင်ရပါတယ်အဲ့လိုမျိုးတွေရှိတယ်ပေါ့နော်ဒီမှာဆရာပြောသလိုမျိုးပဲဒါအီတန်ကိုသူတို့ကဒီရည်ရွယ်ချက်ရှိရှိနဲ့ troll လုပ်နေတဲ့အုပ်စုတွေရှိတယ်ပေါ့နော်ဒါကတော့ကျွန်တော်အများကြီးဒီကြားပါတယ်ဒါစစ်တကလောက်ကြာလို့လည်းကြားတယ်ဒါပေမဲ့တကယ်တမ်းပေါ့နော်ကျွန်တော်တို့ကပြောဖို့ဟာဒါကြီးကိုခုနပြောသလိုအချက်မှတ်ထင်တယ်ယူသုံးဖို့ကတော့ခက်တယ်ဒါလို့ကျွန်တော်တို့မှာချက်လက်မရှိဘူးပေါ့နော်ဒါပေမဲ့အဲ့လို systematic campaign မျိုးကြီးအမမသိတဲ့လူတွေနဲ့ပေါ့နော်အပေါ်မှာရှိနေကြတဲ့ဒီ online ပေါ်မှာရှိနေကြတဲ့ဆိုတော့ဟုတ်တယ
်။
နောက်ပုံစံတစ်မျိုးကတော့အစိုးရကိုမိုက်ကပဲသူတို့သုံးဖြည့်ခြင်းနဲ့စကလုံးတွေကိုအဲသူတို့ကနေပြောမှာတီထွင်ချောက်လုပ်ပြီးသူတို့ဒီအစိုးရ dictionary ပုံစံမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဒီ Rohingya ဆိုလို့မသုံးရဘူးဂျင်ဂလီလို့ပဲသုံးရမယ်ဆိုရဲဟာမျိုးတွေပေါ့နော်။ဒါမျိုးတွေသူတို့လုပ်ပြီးတဲ့ခါကျတော့မှဒီ media တွေကိုသူတို့ဟိုအတင်းဖိအားပေးလို့ရှိရပေါ့။ဒါမျိုးတွေလည်းကျွန်တော်တို့အဲဒါကတော့ကျွန်တော်တို့ဒီမှာ case တွေလည်းကျွန်တော်တို့ကြားဖို့ရယ်ကိုယ်တိုင်ကြောင့်လာရတဲ့အဲဒီ media guide တွေလည်းအများကြီးရှိတယ်ပေါ့နော် address လောက်ခံလာရတဲ့ media guide တွေလည်းအများကြီးရှိတယ်ဆိုတော့တခုက systematic anonymous campaign တွေလုပ်တယ်တခုကဆိုရကိုနိုင်ကနေပြီးတော့မှ address လောက်ကဟာမျိုးတွေရှိတယ်
ကဲ
ဆိုရကသူပြောတဲ့အတိုင်းပေါ့ဒီလိုမျိုးဒီ media ကနေပြီးတော့မှမသုံးဆွဲခဲ့ဘူးသူပြောတဲ့အတိုင်းသူတို့ချင်းနဲ့ shoot out ကနေမရေးခဲ့ဘူးဆိုလို့ရှိရင်ဒီ media ကအဲဘယ်လိုကြောင့်လဲဒီအဲမညာကိုမဖြစ်ဘူးပေါ့နော်ဒီအခါကျတော့သူကဒီ international community ရဲ့အစိုက်ကို like ရေးတယ်ဆိုပြီးတော့မှ bias ဖြစ်တယ်ဆိုပြီးတော့မှ accusation နေလို့ရှိရပါ
တော့ဟုတ်ကဲ့ပါခင်ဗျ
ကျွန်တော်ကနှစ်နည်းနှမျိုးနဲ့မီဒီယာတွေကိုတက်ထိုက်ခံရတယ်လို့တော့မြင်ပါတယ်
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ကြိုတင်ပေးထားတဲ့ match တစ်ခုကိုတော့ matching view လေးဖတ်ပေးပါခင်ဗျ
ဟုတ်ကဲ့အောင်ဆိုရဲအကောင့်ပန်ရှင်ရေးထားတာကတော့တရင်တောက်တွေရဲ့အရေးအချင်းကရောအဆင်ပြေလို့လားတဲ့ဥပဒေတော်များများကိုနားလည်တင်တယ်လို့ငွေရပြီးရောရေးကျင်တယ်လို့ရေးနေကြတာထက်နေတဲ့သူတွေကတိလာကြတော့မယုံကြတော့တာသူတို့ကိုယ်တိုင်အသုံးမချလို့ပဲဆိုပြီးတော့ရေးထားပါတယ်ရှင
်တရင်တောက်တွေရဲ့အရေးအချင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်တာတော့ ကျွန်တော်တို့ရဲ့ပရိသတ်ပြည်သူလူထုမှာမေခွန်းထုတ်ပိုင်ခွင့်ရှိတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ကျွန်တော်တို့ရဲ့ရည်ချင်းနဲ့ပတ်သက်ပြီးတော့ထောက်ပြတာကိုလည်းပဲကျွန်တော်တို့ကတော့အမြဲတမ်းကြိုးစားပါတယ်ဆိုတော့ကိုဉ္ဇဉ်လင်းရဲ့သတင်းလောကကရည်ချင်းအစီအသွေးနှိမ့်နေတယ်ဆိုတာဒါကျွန်တော်တို့အားလုံးကိုဉ္ဇဉ်လင်းကပြောရတဲ့မှာလည်းပါပါတယ်ကျွန်တော်တို့အားလုံးလက်ခံထားပါတယ်နားလည်ထားပါတယ်ဥပဒေနားလည်ဖို့လိုတယ်လို့လည်းကျွန်တော်တို့တည်တည်ချာချာကိုသဘောတူပါတယ်ငွေရပြီးရောရည်ချင်းတို့ရည်နေကြတာဆိုတော့ကတော့သတင်းသမားအများစုလို့ကိုဉ္ဇဉ်လင်းသဘောတူပါလား
โอเคဒီကုမီရတဲ့သူကြည့်နေတယ်မှာရန်ကုန်နေမှာအဲ့တော့ဟိုတချို့နေရာတွေမှာဟိုတရင်သမားဟန်ပေါ်ပြီးတော့ဟိုနေပြတာတော့ဟိုကိုငွေပြီးမှရေးပြီးမယ်ဆိုပြီးတော့အဲ့လိုဒီအကန့်နဲ့အဲတရင်သမားအကြောင်းပေါ်နေတဲ့ရှိတဲ့ဆွဲခါကျတော့ဟိုဒီလိုဟိုတင်းတင်းမဖြစ်တာကဟိုစိတ်တော့မထူးဆောင်းဘူးလေသူတို့တရင်သမားအများစုကတော့ကျွန်တော်ကျင်းလိုက်တဲ့တရင်သမားအများစုကတော့ကျွန်တော်တို့ဟိုဘယ်ကောင်မလဲငွေတာမျိုးလည်းမရှိဘူးဟိုစက်ဆံပေးမှဒီပြင်ရည်ပြီးမယ်ဆိုတာမျိုးလည်းမရှိဘူးအများကြီးကတော့အကျိုးဒီပါဖြစ်နိုင်တယ်ဟာလားပြီးတော့ခုပတ်သက်ပြီးတော့ဒီပြည်ကျန်နဲ့အခြေစားလည်းဖြစ်တယ်ပြည်ပြည်နဲ့ဒီစားမျိုးလည်းဖြစ်တဲ့ solution နဲ့ကျွန်တော်တို့မှအများစုကနေပြီးတော့ရှင်းကြတာများပါတယ
်ဟုတ်ကဲ့
ဆိုတော့နောက်တစ်ခုကဒီတရင်မလေးဒီအာဒီသူ events ညာ main body street ကလည်းအဲဒီမှာကျွန်တော်တို့ကအာ show bank တော့တယ်ဆိုတော့ကျွန်တော်တို့ဟိုလွတ်လပ်ရေးခွင့်ရတယ်ဘလောက်မှကြာပြီးတော့မဟုတ်အဲ့တော့ဒီလိုမလည်းကျွန်တော်တို့ကကျွန်တော်လည်းပတ်သက်တဲ့ပြည်နယ်မျိုးခုနောက်ပိုင်းမှာဟလာကျွန်တော်လုပ်ရတဲ့ဟိုဟိုပြီးခွင့်ရတာဟိုအရင်ကတော့ခုချုံခုနဲ့ပြည်နယ်တက်ခဲ့ရတာဟုတ်ကဲ့အဲ့ဒီအချိန်မျိုးလေးရှိတယ်ဗောလေ
အ
ခုရှိတာကကျွန်တော်တို့ကဟိုဘလောက်ပဲဗျာဟိုအရင်ချင်းပြွားတဲ့ကနမဖြစ်ဖြစ်သောပပိသက်တည်းရဲ့ဆန္ဒကိုတကယ်ကျွန်တော်ကြည့်ဖြစ်ဖြစ်ကလုံးဝမဖြစ်နိုင်ပါဘူးဟု
တ်ကဲ့
ဟုတ်လေ
ကိုညာလေးကျွန်တော်တစ်ချက်ထုတ်လိုက်ချင်လို့ကျွန်တော်တို့အချိန်မိနစ်ဝက်ပဲကြာမယ်ကိုညာလေးနဲ့ဘာရင်ရနာသိနေကျွန်တော်က15စက္ကန့်စီပဲပြောပြပါတခွန်းပဲဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲလဲမယင်ရနာတင်အရင်ပြောပါ။အော်မယင်ရနာတင်လိုင်းကကြာနေပါတယ်တို့ထုတ်လို့ရမှာစူးစမ်းနေပါတယ်ဆိုတော့မယင်ရနာတင်ကိုကျွန်တော်တို့မခေါ်တော့ပါဘူးအချိန်က15စက္ကန့်နဲ့ကျန်ပါတယ်။ကိုညံလင်းဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲလဲ
။အဟုတ်ကဲ့အသက်တော့အရေးကြီးတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီအာကျွန်တော်တို့မှန်ကန်ပြကြတဲ့သတင်းချက်တွေပြနေမှာလားလူလူကဒီမိုကရေစီပြီးကြောင်းမှာပြောပါလာနိုင်ပြီးတော့ကျွန်တော်ငင်းချစ်တယ်မှာတရချပေါင်းတို့ရှာနေမှာဖြစ်ပါတယ်ဒီတော့
ဟုတ်ကဲ့ပါခင်ဗျာ
အသက်ပြင်းအရေးကြီးတယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတင်နိုင်ဆွေးနွေးပေးသူကိုညံလင်းမယင်ရနာသိန်း Facebook မှာနားထောင်သူများဆွေးနွေးသူများတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ